ရခိုင်ပြည်နယ်မုံတော်မြို့နယ်တွင်ကလှဖို့ခေါင်ဝင်ကြဒုက္ခသည်စခန်းမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတို့တွေ့ရှိတာကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မုံတော်မြို့နယ်တွင်ကဘင်္ဂလားဒေ့ရှ်ကပြန်ဝင်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ယာယီဆောက်လုပ်ထားတဲ့လှဖို့ခေါင်ဝင်ကြဒုက္ခသည်စခန်းမှာရောဂါပိုးကူးစက်ခံထားသူတို့ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကအဲ့ဒီမွတ်စလင်ဒုက္ခသည်9ဦးဟာမေလ30ရက်နေ့ကတရားမဝင်နေစဖြတ်ကျော်လာတာကိုတပ်ဆိုင်ရာကဖမ်းဆီးပြီးလှဖို့ခေါင်ဒုက္ခသည်စခန်းကိုပို့ဆောင်ထားတာဖြစ်ပါတယ်အဲ့ဒီထဲကတဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရတာလည်းဖြစ်ပါတယ်လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်ဘက်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူတွေများပြားရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေကိုတပ်ဆိုင်ရာအာဏာပိုင်တွေအနေနဲ့တည်တည်ချာချာလှုပ်ဆောင်သင့်တယ်လို့လက်ရှိချိန်မှာပြန်ဝင်လာသူတွေမှာရောဂါပိုးပါလာတာကြောင့်စိုးရိမ်ရတယ်လို့မောင်တော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ
်အဲ့လိုပုံစံမျိုးဝင်လာတာ9ယောက်ဆိုနေတာမဟုတ်ဘူး9ယောက်ဝင်လာတဲ့အချိန်မှာတယောက်ကတွေ့တယ်ဆိုတော့နောက်4ယောက်ကနောက်မတွေ့ပြည်နေပါမလားမဖြစ်နေပါမလားတော့9ယောက်တိဝင်လာတဲ့ဥစ္စာတော်တော်လေးဆိုရင်ရတယ်ဘုမောင်တော်ရှင်နေဆိုတော့တော်တော်လေးဆိုရင်ရတဲ့ရှင်နေဖြစ်နေတယ်။ဟာတော်တော်လေးဆိုရင်နေရတော့ဒီဘင်္ဂလားဒေ့ရှ်မှာဆိုလို့ရှိရင်သူတို့ကအဲ့ဘက်တကောက်ကိုအိုပန်ဆင်းရတာနော်။သူတို့မှာလူတွေထူတတ်တယ်လူတွေထူတတ်တော့သူတို့ကအဲ့တကောက်ကိုရွှတ်ရတယ်ရွှတ်ရတယ်လည်းအများကြီးဖြစ်နေသလိုအဒီအဲ့ဘင်္ဂလားဒေ့ရှ်ဘက်ကတကောက်ကိုဖွင့်ထားတယ်ဆိုဒီဘက်ကဟိုတင်းဝင်လာကိုဝင်လာရတာပေါ့ဗျာ။သူတို့ကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကတော့ကျွန်တော်ထင်နေဗျာဘယ်လိုတွေ့တယ်ငတိမာရင်ပြည့်ရဆိုတဲ့သဘောသူကသူတို့ဘက်မှာလူရောဟိုးပဲလို့ရတယ်အဲ့ဒီဖက်ဟာလူတွေကနော်အဲ့လောက်ဒီစင်စားပြင်းနဲ့လက်ခံတော်ကသူတို့ကိုယ်တိုင်ကဘလို့ဦးနှောင်းနဲ့ဒီမောင်တော်မျိုးကိုအုပ်ချုပ်နေရတယ်ဆိုတာတော့မသိဘူးကြာ
အစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာသူတွေကိုတတ်နိုင်တယ်လို့တည်တည်ရှာရှာစီစီဆောင်ရွက်နေတယ်လို့မောင်တော်ခင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ
်အဆောက်အအုံတော့လုပ်ထားတာပေါ့အေရီယာကြီးကအခြေကြီးပဲလေမဆိုးတာတော့ဒီတိုင်းဆိုးနေတာပေါ့ဗျာကျိုးတော့အုပ်ချုပ်တဲ့လူကပုံတော်ဆုံးနေတယ်ဒီမှာတနေ့တမနာလုံးအလုပ်တော်မနာနော်ကျွန်တော်ကဒါတော့တော့တားဆီးနေတာပဲဒီအဲဒီရေးပါလို့တော့မရဘူးလေဥကကိုဗစ် -19 ရဲ့ညွှန်ကြားချက်အရဟိုဘက်နိုင်ငံတွေဝင်လာတဲ့သူကတခါတည်းမှာလာပုံပေါက်မှာ quarantine လုပ်တာ quarantine လုပ်ပြီးတော့မှသူ့အာခေါင်တို့ကနှာခေါင်တို့ကနမူနာယူပြီးပို့တယ်လို့အခုအဲ့ဒါယောဂရှိမှန်းသိတာလေ
လက်ရှိလှပုကောင်ဒုက္ခသည်စခန်းကိုပြန်ဝင်လာတဲ့9ယောက်ထေကယောဂပိုးကူးစက်ခံထားတဲ့သူကိုမောင်တော်ပြည်သူစေယုံကြီးမှထားရှိပြီးကျန်4ယောက်ကိုတော့လှပုကောင်စခန်းမှာပဲ quarantine ထားရှိပြီးစောင့်ကြည့်နေတယ်လို့ဦးစိုးအောင်ကပြောပါတယ
်ဟုတ်တော့ကျွန်တော်ကဝန်ကြီးဌာနညကြကြရပါကျွန်တော်မောင်တော်မြို့ဆေးရုံကြီးမှာဩစတြေးလျကွာနီတိကျလောက်သွားမှာပေါ့သူအကူတာသူအဲကူတာပြီးတော့ကူတာဖို့ဆက်နေတော့မှာတန်တဲ့လေးယောက်ကမတည်သေးဘူးမပေါ်မဝါသေးဘူး negative ဖြစ်တဲ့အတွက် quarantine နေရာမှာပဲတက်မှညကြကြရ quarantine နေရာမှာပဲထားမယ်ထားပြီးတော့ထပ်ပြီးတော့မတွေ့ရင်တော့ဒီ quarantine 21ရက်ပဲဆက်လောက်သွားမယ်တွေ့ရင်တော့တွေ့တဲ့လူပဲသူကတက်မှရေးဆောင်ပြတည်ရှိတာယောဂရှိတဲ့လူကိုပဲတည်ရှိလို့ရတာဆောင်ပြတည်ရှိတာယောဂမရှိတဲ့လူဟိုကောင်ဟိုလောက်လို့ဆောက်ပြကြည့်ရှုကြမှာဟိုကမလို့လားစိတ်ကူးလို့မလို့လားနော
်လက်ရှိမှာမောင်တော်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလေကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတွေအများပြားရှိနေတယ်လို့မောင်တော်မှာလေခုလက်ရှိကူးစက်ခံထားသူတွေရှိတာကြောင့်စိုးရိမ်ရတယ်လို့မောင်တော်ဒေသခံမမောကပြောပါတယ်
ဒီမူတော့ရှိပါတယ်ဒါမဲ့အစိုးရမူတော့အဖက်ကတော့ကျွန်တော်နိုင်ငံတကာမှာပြီးသွားတဲ့အခြေအကြစားပြီးတော့ကျွန်တော်မှာစိုးရိမ်ရတယ်ရှိပါတယ်စိုးရိမ်ရှိတာနဲ့အများကျွန်တော်ကမောင်တော်ဦးမှာရှိတဲ့ကျွန်တော်တို့တရားဥပဒေကနေပြီးတော့အရှင်းနဲ့တကြည့်သူတို့ဆရာကြတဲ့တပ်ပြင်းနေရရှိပါတယ်
ဘင်္ဂလားဒေ့ရှ်ဖက်ရှန်မှာရှိတဲ့ရိုဂါဒုက္ခသည်စခန်းမှာလေကိုဗစ် -19 ရောဂါပိုးကူးစက်ခံရသူ30ဝန်းကျင်ရှိတာကြောင့်အဲ့ဒီစခန်းအတွင်းမှာလေကိုရိုနာဗိုင်းရဲ့ကူးစက်ပြန့်နှံ့မှုစိုးရိမ်မှုတွေရှိနေပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးအတွက်နိုင်ငံတကာဖိအားပေးခဲ့တာကြောင့်မြန်မာအစိုးရဘက်ကလေရိုဟင်ဂျာအသုံးလုံးကိုလက်မခံပေးမဲ့လို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူထားတဲ့အတိုင်းတရားဝင်ကြိုဆိုလက်ခံရေးတွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်တော့ဖို့ပြင်ဆင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံသဘောတူညီချက်အတိုင်းစီစဉ်တွေစဖို့အဆင်မပြေသေးတာကြောင့်တဦးစားနှစ်ဦးစားကိုစီစဉ်ချက်ကိုပြန်ဝင်လာကြတဲ့ဒုက္ခသည်တွေရှိနေတာပါ။လက်တလောအဖြစ်တော့ဒုက္ခသည်တွေစီစဉ်လက်ခံရေးနိုင်ငံစီစဉ်ကိုယာယီဆန့်ကျင်ထားသလိုဒုက္ခသည်တွေကိုစီစဉ်ချက်ကိုပြန်လာနိုင်တဲ့စီစဉ်ကိုလည်းကိုပဲရေးပေါ်အရှင်နေကြောင်းမြန်မာဖက်ကရပ်ဆိုင်ထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ။